နိုင်ငံတော်လုံခြုံရေးဆိုင်ရာသတင်းတွေကိုရေးသားပေးဖို့တဲ့ VOA သတင်းတောက် Jeff Seldon ကိုအရေးယူလိုက်ကြောင်းရုရှားနိုင်ငံရေးဝန်ကြီးဌာနကချက်သပရင်းနေမှာကြေညာလိုက်ပါတယ်။ချက်သပရင်းနေကထုတ်ပြန်တဲ့အရေးယူတဲ့ရှင်းလင်းမှာ VOA က Jeff Seldon အပြင် Washington Post နဲ့ New York Times သတင်းစာတွေကသတင်းတောက်တွေအပါအဝင်သတင်းတောက်အများအပြားပါဝင်ပါတယ်။ရုရှားကိုဆန့်ညင်သူတွေလို့ရုရှားဆိုတာကပြောပြီးအရေးယူထားတဲ့အမေရိကန်နိုင်ငံသားဟာအခုဆို229ယောက်ရှိနေပါပြီ။ဒီအမေရိကန်နိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံထဲဝင်ခွင့်ပိတ်ပင်ထားတာဖြစ်ပြီးသူတို့ဟာလက်ရှိအမေရိကန်အစိုးရရဲ့ရုရှားကျောက်ဝင်ရေးလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေလို့ရုရှားနိုင်ငံခြားရေးဌာန website စာမျက်နှာမှာဖော်ပြပါတယ်။ Seldon ဟာရုရှားအစိုးရရဲ့ရည်ရွယ်မှုခံရတဲ့ဒုတိယမြောက် VOA ဝန်ထမ်းမှာ VOA ရဲ့ယာယီအကြီးကဲဟောင်းယိုလန်ဒန်လိုပက်စာလဲ2023မှာရုရှားအစိုးရရဲ့ဒဏ်ကတ်ရည်ရွယ်မှုခံခဲ့ရတာပါ။ရုရှားဆိုတာအရေးယူတဲ့ထဲမှာအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူးမီလာအပြင် Harvard, Yale နဲ့ Columbia တို့လိုအမေရိကန်တက္ကသိုလ်ကြီးတွေကပါမောက္ခကြီးတချို့လည်းပါဝင်နေတာဖြစ်ပါတယ်။